လူ့ခွင့်ရေးအထူးကိုယ်စားလှယ်တဲ့မစ္စတာသောမတ်ကင်တာနာရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအစီရင်ခံစာချက်မှာအခန်း၆ခန်းပါဝင်ပြီးအခန်းတစ်ခုချင်းစီမှာကဏ္ဍခွဲပြီးအခြေအနေအကြောင်းအရာတွေကိုတင်ပြထားပါတယ်။အခန်းနှစ်ဖြစ်တဲ့လူ့ခွင့်ရေးဆိုင်ရာကိစ္စရပ်များအခန်းမှာစစ်အစိုးရရဲ့ဖွဲ့စည်းပုံအခြေခံဥပဒေသစ်မှာရေးဆွဲထားတဲ့လူ့ခွင့်ရေးသတ်မှတ်ချက်တွေနဲ့ဖွဲ့စည်းပုံအခြေခံဥပဒေလူမှုဆန္ဒခံယူပွဲကျင်းပခဲ့တာနဲ့ပတ်သက်တဲ့လူ့ခွင့်ရေးကိစ္စတွေကိုလည်းဖော်ပြထားပါတယ်။ဒီထဲမှာထောက်ခံမဲကန့်ကွက်မဲရရှိတဲ့အရေးအတွက်ကိုတက်ဆိုင်ရာမဲယုံမဲဆန္ဒနယ်မှာအရေးအတွက်တီးတန့်စီကြေညာတာမဟုတ်ဘဲအားလုံးကိုခြုံပြီးတရားသူကြီးချုပ်ဦးအောင်တိုးက 92.400 ဂိုင်းလုံးနဲ့တခဲနဲ့ထောက်ခံတဲ့အကြောင်းနိုင်ငံတော်အဆင့်ကကြေညာအတည်ပြုခဲ့တာကိုလည်းဖော်ပြထားပါတယ်။ဒီထဲမှာပဲလူမှုဆန္ဒခံယူပွဲမှာနှီးမှန်လမ်းမှာမဖြစ်ခဲ့ဘူးဆိုတဲ့တိုင်ကြားချက်တွေသိရှိရသလိုထောက်ခံမဲရဖို့ကျေးလက်ပြည်သူတွေကိုချင်းချောက်ခိုင်းစေခဲ့တာတွေလည်းရှိတဲ့အကြောင်းရခိုင်ပြည်နယ်မှာမဲဆန္ဒပေးဖို့အတွက်ပဲရည်ရွယ်တဲ့ယာယီမှတ်ပုံတင်ကတ်တွေထုတ်ပေးခဲ့တာရှိခဲ့တဲ့အကြောင်းစိုက်ကလုန်းတန်ခံရတဲ့ပြည်သူတို့ဆိုရင်ထောက်ခံမဲပေးမှအကူအညီတွေပေးမယ်လို့မဲဝယ်ခဲ့တဲ့လူရက်တွေရှိတဲ့အကြောင်းမှတ်တမ်းတင်ထားပါတယ်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှာတင်ပြခဲ့သလိုလူမှုဆန္ဒခံယူပွဲဘလို့ကျင်းပခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးအသေးစိတ်အစီရင်ခံစာရေးပြီးရှင်းလင်းတင်ပြပေးဖို့မြန်မာနိုင်ငံခီးစင်မှာမစ္စတာကင်တာနာကမြန်မာအစ်စိုးရကောင်ဆောင်တွေကိုတောင်းဆိုခဲ့တယ်လို့လည်းဖော်ပြထားပါတယ်လူ့ခွင့်ရေးအထူးကိုယ်စားလှယ်ကအစိုးရရဲ့ဒီမိုကရေစီလမ်းပြမြေပုံအစစ်အစစ်အောင်မြင်ရေးမှာလူ့ခွင့်ရေးအခြေခံချက်တွေကိုလေးစားအကောင့်ထယ်ဖော်ရေးဟာမရှိမဖြစ်လိုအပ်ပါတယ်လို့လည်းတိုက်တွန်းထားပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းရေးနိုင်ငံရေးလုပ်ငန်းစဉ်မှာပါဝင်နိုင်ခွင့်နဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်အကြေကျုပ်ကိစ္စအပါအဝင်ဦးဝင်းတင်အရှင်ကံဗီရကိုသူရိန်အောင်ကိုကျော်ကျော်မဆုစုနှွေကိုစားကနာဦးမြင့်အေးဥက္ကဋ္ဌဦးစတဲ့နိုင်ငံရေးနဲ့လူ့ခွင့်ရေးလှုပ်ရှားသူတွေရဲ့အမှုတွေနဲ့ပတ်သက်လို့လည်းလူ့ခွင့်ရေးရှုထောင့်ကနေအသေးစိတ်တင်ပြထားတာတွေတွေ့ရပါတယ်။ဒေါ်ဆန်းစုကြည်ရဲ့အခြေချုပ်ကိစ္စမှာဥပဒေကကန့်သက်ထားတဲ့၅နှစ်သက်တမ်းကျော်ပြီးဥပဒေချိုးဖောက်တဲ့တက်သေးနဲ့စွဲချက်မရှိပါပဲ2009ခုနှစ်မေလ25ရက်ကအခြေချုပ်သက်တမ်းတိုးခဲ့တာကိုလည်းလူ့ခွင့်ရေးချိုးဖောက်မှုအဖြစ်ဖော်ပြထားပါတယ်။အဲဒီနောက်စက်တင်ဘာတန်ကရေးခင်းတဲ့စစ်စိုးရရဲ့2010ပြည့်နှစ်ရွေးကောက်ပွဲအများလက်ခံယုံကြည်နိုင်ရေးဆက်ဆက်တာတွေနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေနဲ့တိုင်းရင်းသားတွေရဲ့ခံစားခွင့်ပြည်သူများစားဝတ်နေမှုနဲ့ကျန်းမာရေးဆောင်ရှောက်မှုလူ့အခွင့်အရေးတိုးတက်အောင်ပူးပေါင်းဆောင်ရွက်ရေးစတဲ့ကိစ္စတွေကိုတီးတန့်အစီရင်ခံထားပါတယ်။အစီရင်ခံစာနှီးကုန်းမှာမြန်မာနိုင်ငံခီးစင်အားလုပ်ငန်းသဘောဆက်ဆံရေးထူထောင်ဖို့တွားရောက်တာဖြစ်လို့အကျိုးရှိတဲ့အကြောင်းမြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေတွေတိုးတက်ဖို့ဆိုတာစိန်ခေါ်ချက်တရဖြစ်ပြီးခက်ခဲတဲ့တာဝန်ဖြစ်ပေမဲ့အထူးကိုယ်စားလှယ်အနေနဲ့ဝေဖန်တာထက်ပူပေါင်းဆောင်ရွက်ပြီးတိုးတက်အောင်ကြိုးစားမှုခံယူထားကြောင်းရေးသားထားပါတယ်။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ဆုံးဖြတ်ချက်တစုံတရာချမယ်ဆိုရင်ဆုံးဖြတ်ချက်တိုင်းဟာပြည်သူတွေအပေါ်မှာပဲနောက်ဆုံးအကျိုးသက်ရောက်တာဖြစ်လို့အထူးသတိထားဖို့နဲ့လိုအပ်တာတွေကိုပူပေါင်းကူညီပေးဖို့ကိုလည်းပန်ကြားထားပါတယ်။မြန်မာစစ်စိုးရခေါင်းဆောင်တွေပေါ်တိုက်တွန်းချက်တွေမှာတော့အခြေခံလူ့အခွင့်အရေးပြုပြင်ပြောင်းလဲမှုဆိုင်ရာအချက်ကြီး၄ချက်ကိုအထူးတလည်ဖော်ပြထားပါတယ်။ပထမဆုံးအနေနဲ့အခြေခံလူ့အခွင့်အရေးကိစ္စအရဖြစ်တဲ့တည်ဆဲဥပဒေတွေကိုဖွဲ့စည်းပုံအခြေခံဥပဒေသစ်နိုင်ငံတကာသဘောတူညီချက်တွေနဲ့အညီပြန်လည်ပြင်ဆင်သုံးသပ်ပေးဖို့တောင်းဆိုထားပါတယ်။အခြေခံဥပဒေသစ်ပါလူ့ခွင့်ရေးအခြေခံတွေနဲ့အညီပြင်ဆင်သုံးသပ်ဖို့လိုတဲ့ဥပဒေတွေကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။အဲ့ဒီဥပဒေတွေထဲမှာ1985ခုနှစ်နိုင်ငံတော်ကိုကာကွယ်စောင့်ရှောက်တဲ့ဥပဒေ1950အရေးပေါ်အဲ့ဥပဒေ1962ပုံနှိပ်ထုတ်ဝေသူများနဲ့ဆက်ဆိုင်တဲ့ဥပဒေ1996ခုနှစ်အမျိုးသားညီလာခံနဲ့နိုင်ငံတော်အာဏာလွှဲပြောင်းမှုဆိုင်ရာဥပဒေ1988ခုနှစ်အသင်းအဖွဲ့များဆိုင်ရာဥပဒေ1985ရုပ်မြင်သံကြားနဲ့ဗီဒီယိုဥပဒေတရားမဝင်အဖွဲ့အစည်းများနဲ့ဆက်သွယ်တဲ့ဥပဒေစတာတွေကိုဖော်ပြထားပါတယ်။ဒုတိယအခြေခံချက်အဖြစ်ဆောင်ရွက်ဖို့အနေနဲ့ယုံကြည်ချက်ကြောင့်အကျဉ်းချခံရတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ပေးရေးတတိယအခြေခံချက်အနေနဲ့အုပ်ချုပ်ရေးရန်နေရာမှာစစ်တပ်ကအရာရှိတွေကြီးစိုးထားတဲ့နေရာမှာဒီမိုကရေစီနည်းကြအရသားတွေကိုလွှဲပြောင်းပေးရေးစတုဒ္ဓအခြေခံလူ့ခွင့်ရေးပြင်ဆင်မှုအနေနဲ့တရားစီရင်ရေးစနစ်ဟာလွတ်လပ်မြတ်မှုမရှိဘဲအစိုးရနဲ့စစ်တပ်အောက်မှာလုံလုံချာရောက်နေတာကိုပြင်ဆင်ဖို့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်ရဲ့အစီရင်ခံစာမှာရေးသားဖော်ပြတိုက်တွန်းထားပါတယ်ခင်ဗျာ။